Sometimes when I have difficulties, things that I cannot able to praise God, so I don't want to be like that. So how can I be so?
So if I can understand the question correct, it's when I'm going through difficult times, I have a hard time praising God during those times. How do I resolve that?
I cannot praise God. So how can I
praise? Those difficulties hold me back from praising Him.
So I allo pyatana re chong ya le akha dai ma phaya ko chi mwan bo chano chou sa le akha dai ai pyatana re ya chano swae cha pi pya ko chano ma chi mwan nai ma bu.
So you want to check your heart somehow, and you notice that there's some unbelief that God is able to use your difficulties in a greater way.
So phaya thakin ga ai akhet khe the nai pin le mait swe ye atat da ko chi ma le let yong do a phi swe kho twa nai le so ra ko pyan pi lo ma nalon da de ma sin chin bu ye chi ba de.
This is a common experience and challenge for our faith.
Da ha so shi chro ro ye yong chi chin atwet san sit de a ya phit de lo sain khon ni de a ya le phit ba.
It is the test of our faith, not to look at our circumstances, but to God who works through our difficult circumstances. And you hit a good problem, because if you don't come and praise Him during these times, more than likely you're going to go into some disobedience or sin.
So any lo pyatana de khak khe de chong ni de a chain ma pin le mait swe a phaya thakin o ma chi mwa nai mu so yin ari a sin ga ni pi lo ma naw ta sit ma phaya thakin ye gadi ro saka ko mana khan chin so le a sin o yauk twa bi ari ya le bro a pye phit twa nai le.
So I'll give you an exercise.
Chano di ma chano let twe ta khu pyo pya chin ma le.
I referred to it a little bit on the first day. It's called the even if exercise. Even if this happens.
Oh yeah. So dilo pyatana myo khakhan myo chong la de kha ja yin,
even if I get sick, I will still praise the Lord.
Chuno ha de de ke lo ni ma kaung phit pi so shin chuno sat pi lo phaya ko chuno chi mwa ya.
Even if I lose all my possessions, I will still praise the Lord.
ကျွန်တော်ရဲ့အတ္တတာမှာကျွန်တော်ရဲ့ပိုင်ဆိုင်မှုတွေအားလုံးပြောက်လို့ဆုံးရှုံးသွားရင်လည်းကျွန်တော်ဖခင်ကိုဆက်ချီးမွမ်းရမယ
် Even if I lose my boyfriend, I will praise the Lord.
အဲကျွန်တော်ရဲ့ချစ်ယောက်ျားလေးနော်ကျွန်တော်ကိုကျွန်မကိုဆွန့်ခွာသွားရဆိုရင်တော့မှမိန်းကလေးများဖခင်ကိုချီးမွမ်းနိုင်ရမယ်
တဲ့ Amen.
And you keep going on that list.
အဲ့လိုပုံစံကျွန်တော်ဆက်သွားဖို့လိုတယ
် The reason is when you can't say it, then you know you have some idolatrous affection towards somebody or something.
So ta song ta khu ga ai niya ma niya yu ni de so wa ko chano tui ya de.
You don't seek God first and trust Him for everything. You seek these things and then worship God.
So no chano ro ne ne ai ya wo myin pi ro ma phaya ko wit pyu ko kwe pho lu de.
So in this way,
are you done?
So this way you directly confront which areas you have difficulty and why you have difficulty.
So pyatana akhet khe chong ya de a chin ni ko te cha san sit pi lo ma balu khanda myo ma chano chama ga akhet khe chong ni ya da le so ra ko san sit pu lo ba le.
And on the encouraging side, let me just say, God will work through that. Learn to trust Him, because His plan is greater.
ဖះကိုယုံကြည်ကိုးစားဖို့လိုပါတယ်အဲ့ဒီအခက်ခဲကြတဲ့မှာဖះသခင်ကြီးမားစွာနဲ့ကျွန်တော်အသက်တာအထက်မှာအလွတ်လွတ်လာမှာဖြစ်တယ
် I remember once I had a difficulty. I was almost finished with Bible school and I wanted to get married.
ကျွန်တော်ကျန်းစာကျောင်းမှာ ကျောင်းပြီးသွားတဲ့ခါမှာပေါ့နော
် But
အင်တာဗျူးကိုစဉ်းစားလာတယ
် I didn't have any money for a ring we usually give the woman an engagement ring
ဆိုတော့ကျွန်တော်စဉ်းစားဖို့လက်စွပ်တော်မှာဝယ်ဖို့ကျွန်တော်မှာပတ်စံမရှိဘူ
း I was a very poor student
Ah,
I'm poor and not academics but no money.
No pinya ye kana ma ayan sin ye de a ne da mho bo no da mae chuno ngwe chee ma ayan a ne de.
And so but I began to learn how to pray for things like that instead of feeling oh terrible situation and feeling frustrated.
So chuno a raw so sa pi lo su taw ya mae a sa chuno a ni ne a tat da the ma so yin ne a ya ချက်ချင်းခံစားလာရတ
ယ် And I couldn't believe how God answered prayer.
ဆိုတော့ကျွန်တော်ဘုရားသခင်ကနေပြီးတော့ဘယ်လိုအပြေပေးမလဲဆိုတဲ့အရာပေါ်မှာကျွန်တော်ယုံကြည်မှုမရှိဘူး
။ There was a special scholarship. I didn't even know there was one. And I got that at the end of the year and it was just enough money for a ring.
အဲ့ဒီမှာကျွန်တော်သူတို့ကျောင်းမှာတကယ်ဟိုကျောင်းထောက်ပံ့ခြင်းစိတ်နော်အထူးပြင်ဆင်ထားတဲ့အရာတွေရှိတယ်အဲ့ကျောင်းထောက်ပံ့စိတ်ကိုသူရတဲ့ခါမှာသူရဲ့ကျောင်းစိတ်အပြင်ကျောင်းပြီးသွားတဲ့ခါမှာလက်ထပ်ပြုရန်အတွက်ပြင်ဆင်ရမယ်လို့အဲ့ငွေကြေးတွေအဲ့ထဲကနေပေါ့အပူအရှံလေးတွေကထွက်လာ
So look for the difficulties as an opportunity to trust God more
So အဲ့ဒီအခက်ခဲတွေကြုံလာတဲ့အခါတိုင်းမှာဒီအခက်ခဲကဘုရားကိုယုံကြည်ကိုးစားဖို့ရအခွင့်အရေးတရဖြစ်တယ်ဆိုပြီးတော့မှဘုရားကိုမျှော်လင့်ချက်ထားရမယ်
Okay, so don't doubt him. Okay, Lord, I don't know how this is going to work out, but I thank you that you will work it out.
ကျွန်တော်တန်တရားမရှိပဲကိုရောလုံးဘုရားရှင်ကပြုလာမဲ့သူ့ရဲ့အမှုအတွက်ကျေးဇူးတင်တယ်လို့ဘုရားကိုပဲကျွန်တော်ချီးမွမ်းရတယ
် Okay.
နောက်ကုတ်တီးပေးပါ။ကဲဒီမှာတခုတချို့စာတွေတော့ကျွန်တော်မနေ့ကဖြေခဲ့ပြီးသွားပြီဆိုတော့เนาะ။ယုံကြည်သူတွေแท้မှာซาตานရှိပါသလားတဲ့။ပြီးသွားလားလား
။ Is there is a Satan in the life of the believers? In the life of the believer, is there a Satan living there?
Satan? Oh. Okay, does Satan live in the life of the believer, right?
Believer.
Yeah. Well, first of all, I told you before, Satan doesn't... I mean, he's concerned with big authorities, not with us.
Satan is concerned with big authorities, not with us. Satan is concerned with big authorities, not with us.
But
Satan is concerned with big authorities.
But let's assume that question applies to his demons, his workers.
So now, ဒီမှာ Satan ရဲ့အမှုကိုဆောင်ရွက်တဲ့မာနဆိုးလေးတွေ
Do you remember that Peter said, "Oh, you will never what's that? You will never die or something like this." And Jesus turned around and rebuked Peter. It says, "You know, Satan is speaking through you."
ဒါနဲ့ပေတရုကတချိန်တော့ယေရှုပြောတယ်ကိုတော်ကလက်ဝါးကရိုင်မှာအသေးခံရမှာမဟုတ်ဘူးလို့ပြောတဲ့အခါမှာယေရှုကချက်ချင်းလှည့်ပြီးတော့မှဒီပီတာပေတရုမင်းရဲ့အသက်တာထဲမှာစာတန်ကအလွတ်လွတ်နေတယ်လို့သူပြောတယ
် Yeah so let me just state a few principles first of all light and darkness cannot share the same spot
So amaone alinga ro de chain the ma atu de kwa nei lo me ya nai ma bu
As believers were holy temples Satan doesn't live there
So yong chi tu lo pyo de kha ma tan shin ne beiman no atwin de ma shi nei de pokko tiao atatta the ma Satan nei lo me ya ba
But the way he works in believers is through deception through temptation
Da ba me a ri yong chi tu ye atatta the maလေဖျားခြင်းလေစားခြင်းအပြည့်တော့စာတန်လွတ်လို့ရပါတယ
် to the point that he is controlling what you do because you let him
ဆိုတော့သ သူ့အနေနဲ့တော့ခမားဘယ်လိုလောက်ရမလဲဆိုတဲ့အရာတွေပုံမှာတော့လက်ဖြားပြီးတော့မှလောက်ခိုင်းတာတွေတော့ရှိမယ
် And so in that way Satan infiltrates us he's living in our camp through our minds
So စာတန်ကကျွန်တော်ရဲ့စဉ်းစားဉာဏ်အားဖြင့်ကျွန်တော်ကိုလက်ကွက်တွေတုံးနေတာကိုတွေ့နိုင်တယ
် But he doesn't live in us like God lives in us that's not true
ဆိုတော့စာတန်ကတော့ဘုရားသခင်ကဲသို့တန်ရှင်သောဝိညာဉ်တော်ကျွန်တော်ရဲ့အထဲမှာရှိသလိုစာတန်ကကျွန်တော်အထဲမှာတော့မရှိနိုင်ပါဘူးရပြီလား
We have one more question then we'll see if there's more testimony
ဒီမိကုန်းလေးကိုကျွန်တော်ပြန်ဖတ်ချင်ပါတယ်။ဘုရားသခင်ကကျွန်မတို့အဖြစ်သားတွေကိုချစ်တာသိတယ်။ယန်သူကိုချစ်ပါလို့ဘုရားသခင်ကပြောတယ်။မိသားစုကိုနာကျင်စရာတွေပေးလာတဲ့လူကိုဘယ်လိုပုံစံနဲ့ပြန်ချစ်ရမလဲ။ God loved sinners even God said please love the enemies.So there's someone who hurt the family. How can I love him?
Yeah. So we are supposed to love those our enemies.
If
I understand the question right, it's asking, but they hurt, some people hurt our family. How am I to go and love them?
So မိသားစုကိုယန်သူကလာရောက်နောက်ရှက်တဲ့အခါမှာအဲ့ဒီယန်သူကိုကျွန်တော်ဘယ်လိုပုံစံနဲ့ပြန်ချစ်နိုင်မလဲ
Yes okay Well first of all I'm glad you recognize the truth you put it right in the question that we should love our enemies
So ကျွန်တော်ယန်သူကိုချစ်နိုင်ဖို့ရန်အတွက်ဒီမေခွန်းထဲမှာရှိတဲ့အချက်လက်တချို့ကိုကျွန်တော်ပြန်ကြည့်ခြင်းနဲ့
Okay, first of all, let's go back. What is God's normal for this world? It's for everybody to love everybody.
ဘုရားသခင်ရဲ့လောကကိုဖန်ဆင်းတဲ့သူ့ရဲ့နမူနာသူ့ရဲ့ပုံစံကတော့လူတွေဟာလူတိုင်းကိုချစ်ဖို့ဖြစ်တယ
် Even for the evil people, we still need to love them because they're made in the image of God.
အမတန်မကောင်းတဲ့ပုဂ္ဂိုလ်တွေကိုတော့မှချစ်ဖို့ရန်အတွက်ဖြစ်တယ်။ဘာကြောင့်လဲဆိုရင်ဘုရားသခင်ရဲ့ပုံတံတော်နဲ့အညီဖန်ဆင်းခြင်းခံရတဲ့လူသားတွေဖြစ်တဲ့ကြောင့်ဖြစ်တယ်
။ And so there's a commitment in our life to love even those who can hurt us or our family and I can understand how difficult that might be.
ဆိုတော့မှန်ပါတယ်ကျွန်တော်ရဲ့မိသားစုကိုလာရအနောက်ရှက်ပေးတဲ့လူကိုကျွန်တော်ရန်သူကိုပြန်ချစ်ဖို့ဆိုတာကအင်မတန်ခက်ခဲတဲ့အရာဖြစ်တယ်။ဒါပေမဲ့တမန်ကျမ်းစာပြန်ချစ်ဖို့ပဲပြောထားတယ်
So how do you personally deal with it?
So အဲ့ဒီအရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုယ့်ကိုယ်ကိုယ်ကျွန်တော်တို့ဒီပြဿနာဘယ်လိုကင်ပယ်ဖြေရှင်းရမလဲ?
I think there needs to be some wrestling in our soul about the truth until we begin to be able to affirm that what Jesus says is actually the best.
So အကောင်းဆုံးကျွန်တော်တို့ဘယ်လိုတုံ့ပြန်နိုင်မလဲဆိုတော့မသိမချင်းတော့ကျွန်တော်တို့အတ္တတာမှာရှုပ်ထွေးတဲ့အရာတွေကိုတွေ့နိုင်ပါလိမ့်မယ်
And be able to trust the whole situation to God.
ကျွန်တော်တို့ဒီပြဿနာအလုံးကိုဖခင်ရဲ့အပေါ်မှာယုံကြည်ကိုးစားဖို့လိုပါတယ်.
And it's basically be able to see there's harm there, there's evil, and yet there's an opportunity to trust God in this circumstance to show that love is greater than hatred.
ဒါကြောင့်မို့ဒီနေရာမှာဒီပြဿနာကိုဒီပြဿနာကိုအခွင့်အရေးယူပြီးတော့ဖခင်ကိုကိုးစားပြီးတော့မှမုန်းတဲ့လူရဲ့အသက်တာအပေါ်မှာကျွန်တော်ရဲ့ဖခင်ပေးတဲ့မေတ္တာနဲ့ချစ်နိုင်မယ်ဆိုရင်ဒီချစ်ချင်းမေတ္တာဟာကိုယ့်ရဲ့ကြီးမားပြီးတော့လွမ်းမိုးနိုင်တဲ့အရာဖြစ်လာလိမ့်မယ
်။ It's okay to grieve over the lost.
Lost. ပျောက်ဆုံးသွားတဲ့ပျက်စီးသွားတဲ့အရာတွေအပေါ်မှာတကယ်ပဲဝမ်းနဲ့တာလည်းဖြစ်နိုင်တယ်
But you need to come around to begin to forgive.
ခမရအနေနဲ့အဲ့ဒီအခြေအနေမှာခ ခွင့်လွတ်ဖို့ရန်အတွက်စတင်ဖို့အရေးကြီးပါတယ
် And when you forgive you need to do one positive thing to love them
ဆိုတော့ခွင့်လွတ်ခြင်းဆိုတဲ့အရာနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ရမယ့်အဓိကချက်တစ်ခုကသူ့ပုံမှာချစ်ချင်းမေတ္တာထားနိုင်မှုဖြစ်တယ်
So we can pause here and see if there's anyone else that wants to share anything.